မီတိုးတက်လာတဲ့ကဘာကြီးမှာသတင်းချက်လက်တွေထုတ်ပြန်ဖို့ဤမျိုးမျိုးထွက်ပေါ်လာတဲ့ဆိုပေမဲ့သတင်းမီဒီယာလွတ်လပ်ခွင့်မှာတော့စုပ်ယုပ်မှုတွေနဲ့ရင်ဆိုင်နေရဆဲရှိပါတယ်အခုဆယ်စုနှစ်တွေအတွင်းအခြေအနေဟာအဆိုးရွားဆုံးဖြစ်လာနေပြီလို့2014သတင်းမီဒီယာလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။မီဒီယာလွတ်လပ်ခွင့်ကမ္ဘာအရရက်ကအခြေအနေတွေကို VOA သတင်းလွှာရီနဲ့အတူဦးတန်းလွင်ထွန်းကစူးစီးတင်ပြမှာပါရှင
်။ဒီကမ္ဘာလုံးကိုလွှမ်းခြုံကြည့်ရင်သတင်းမီဒီယာလွတ်လပ်မှုအခြေအနေဟာပုံမှန်ဆုပ်ယုပ်လာပြီးနေရာတိုင်းလိုလိုမှာအခက်အခဲတွေရှိနေတယ်လို့ Freedom House လေးလာဆောင်ကြည့်အဖွဲ့ကြီးကပြောပါတယ
်။ We see attempts to control or manipulate the message. So the increased use of propaganda of trying to influence editorial content.
တင်းချက်လက်တွေကိုထိန်းချုပ်ဖို့လှည့်စားဖို့ကြိုးစားတာတွေဝါဒဖြန့်ချီရေးတွေတင်းတီးဖြတ်မှုမှာဝင်ပြီးတော့ကြိုးကင်ဖို့လှုပ်ဆောင်နေတာတွေတွေ့နေရပါတယ်။ Internet ကိုသုံးပြီးတင်းထုတ်ဖို့ကြိုးစားသူတွေ blogger တွေကိုဖန်စီအေးအေးယူနှောက်ရက်တာတွေလည်းတွေ့နေရပါတယ
် Freedom House ရဲ့လုပ်ငန်းဒါရိုက်တာ Karen Kalika ကပြီးခဲ့တဲ့နှစ်အတွင်းမှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာဆိုးဝါးလွန်းလာတာမို့ကမ္ဘာပေါ်မှာရှိတဲ့လူ6ဦးမှာတဦးလောက်ပဲသတင်းတွေလွတ်လပ်ရယူခွင့်ရှိတဲ့ပုံရှိနေပြီလို့ဆိုပါတယ်ဒါဟာအစိုးရတွေကဖိနှိပ်မှုတွေတခုတည်းကြောင့်မဟုတ်ဘူးလို့လည်းဆိုပါတယ
် There were changes in media ownership at key outlets and then we saw you know changes in editorial tone we saw pressure being placed on
media လုပ်ငန်းကြီးတွေပိုင်ဆိုင်တဲ့သူတွေရဲ့ချုပ်ကိုင်မှုလည်းပါပါတယ်သတင်းတိုက်ပိုင်ရှင်တွေကြောင့်သတင်းတီးဖြတ်မှုပုံစံပြောင်းလာတာတွေသတင်းတောက်တွေပေါ်ဖိအားပေးလာတာတွေလည်းရှိပါတယ
်ဒီနှစ်အတွက် Freedom House ကထုတ်ပြန်တဲ့သတင်းမီဒီယာလွတ်လပ်မှုအမှတ်စဉ်အစီရင်မှာစုစုပေါင်း198ဆင့်သတ်မှတ်တဲ့အထဲမှာအဆိုအဝါဆုံးအဆင့်198မှာရှိနေတဲ့နိုင်ငံကတော့မြောက်ကိုရီးယားပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာလည်းသတင်းတောက်တွေအသက်ခံရမှုပြန်ပေးဆွဲခံရမှုတွေရှိနေတာမို့အောက်ဆုံးအဆင့်နီးပါးမှာရှိပါတယ်။စစ်တပ်ကြောတောင်းနောက်ခံအဆိုရအုပ်ချုပ်နေတဲ့အီဂျစ်မှာလည်းသတင်းတောက်တွေကိုပိတ်မှတ်ထားပြီးဖမ်းဆီးတာတွေတရားစွဲထောင်ချတာတွေလုပ်နေတာမို့အခြေအနေကအဆိုးဘက်ကိုဦးတည်ကြဆင်းခဲ့ပါတယ်။ရုရှားနိုင်ငံမှာလည်းသတင်းတောက်တွေကိုဖမ်းဆီးထောင်ချမှုနှိပ်စက်ညှဉ်းပန်းမှုတွေရှိခဲ့ပါတယ်။အခုပြဿနာတွေဖြစ်နေတဲ့ယူကရိန်းရှေ့ပိုင်းမှာလည်းသတင်းတောက်တွေကိုပိတ်ပင်မှုချိန်ချောက်မှုတွေရှိခဲ့ပါတယ်။အာရှပစိဖိတ်ဒေသအခြေအနေကိုကြည့်ရင်တော့တရုတ်နိုင်ငံမှာသတင်းမီဒီယာတွေအနေနဲ့အာဏာပိုင်အနေနဲ့ထိတိုက်ရင်ဆိုင်မှုတွေရှိနေခဲ့တဲ့အပြင်ဆိုရှယ်မီဒီယာအပေါ်ထိန်းချုပ်မှုတွေရှိနေဆဲဖြစ်တယ်လို့ Freedom House ကဆိုပါတယ
်။ China's always a country where there's an extensive level of control and when you do see these openings such as in the microblogosphere in the last few years that was an area
တရုတ်နိုင်ငံကိုကြည့်ရင်ထိန်းချုပ်မှုတွေလှုပ်ဖို့အမြဲစ조사နေတာကိုတွေ့ရပါလိမ့်မယ်ပြီးခဲ့တဲ့နှစ်ပိုင်းအတွင်းအင်တာနက်နဲ့ဘလော့ဂါလောကအတွင်းပွင့်လင်းလာမှုတချို့ရှိပေမဲ့လူအတော်များများကအဲ့ဒီနေရာတွေမှာလွတ်လပ်မှုပေါင်းချဲ့လာတာကိုတွေ့တာနဲ့တပြိုင်နက်အာဏာပိုင်တွေဘက်ကတားဆီးနှိပ်ကွပ်ဖို့조사လာတာကိုတွေ့ရပါတယ
်အင်တာနက်အရေးအသားတွေကိုပိတ်ပင်မှုတွေဗီယက်နမ်မှာရှိနေပြီး2012ခုနှစ်ကမှစတင်ပွင့်လင်းလာတဲ့မြန်မာမီဒီယာလောကမှာလည်းနှိပ်ကွပ်မှုတချို့ကိုတွေ့လာရပါတယ် 2013 ခုနှစ်ကထုတ်ပြန်ခဲ့တဲ့ Freedom House အစီရင်ခံစာမှာအမှတ်စဉ်162ရှိခဲ့တဲ့မြန်မာနိုင်ငံဟာအခု2014ခုနှစ်အစီရင်ခံစာမှာအမှတ်စဉ်159ရှိလာခဲ့ပေမဲ့သတင်းမီဒီယာလွတ်လပ်တဲ့နိုင်ငံစီးရင်မဝင်သေးပါဘူး။လက်တလောဖြစ်နေတဲ့အခြေအနေတွေအပေါ်စိုးရိမ်ကြောက်ကြမှုတွေရှိနေကြောင်းကိုလည်းဒီသတင်းပတ်အတွင်းရန်ကုန်မြို့ကိုတွားရောက်ခဲ့တဲ့ပြည်သူ့တန်တမန်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Stengel ကပြောကြားခဲ့ပါတယ
်။ At the same time there's still a long way to goWe're very concerned about the
မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ပေးလာမှုနိုင်ငံရေးအကျဉ်းသားတွေလွတ်ပေးမှုသတင်းစင်စာဖျက်တောက်မှုတွေအဆုံးသတ်မှုစတဲ့ပြောင်းလဲမှုတွေကိုအမေရိကန်ကထောက်ခံပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအခုလက်တလောဖြစ်နေတဲ့သတင်းတောက်တွေကိုထောင်ချမှုအနောက်ရှက်ပေးမှုစတာတွေကိုစိုးရိမ်မကင်းဖြစ်ရပါတယ်။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပေးရေးရှေ့တိုးလှုပ်ဆောင်သွားဖို့ထိန်းချုပ်တဲ့ဥပဒေတွေကိုလျှော့ချပေးဖို့စတာတွေကိုမြင်တွေ့လိုပါတယ်။ဒီအတွက်မြန်မာသတင်းပြန်ကြားရေးဝန်ကြီးနဲ့လည်းကျွန်တော်တွေ့ဆုံဆွေးနွေးခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှာလည်းမီဒီယာလွတ်လပ်ခွင့်အခြေအနေကကောင်းလာတယ်လို့မဆိုနိုင်ပါဘူး။အထူးသဖြင့်အမျိုးသားလုံခြုံရေးကိုအကြောင်းပြပြီးအစိုးရအာဏာပိုင်တွေကသတင်းတောက်တွေကိုနှောက်ယှက်ဟန်တားမှုတွေရှိနေခဲ့တယ်လို့ Freedom House ကဆိုပါတယ်။ New York Times သတင်းစာသတင်းတောက်တူကိုလျှို့ဝှက်သတင်းအချက်အလက်တွေဘယ်လိုရခဲ့တယ်လဲဆိုတာကိုအမေရိကန်တရားရေးဌာနကလိုက်ပြီးဖိအားပေးစုံစမ်းခဲ့မှု AP သတင်းဌာနသတင်းတောက်တွေရဲ့တယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုအစိုးရကသိမ်းဆည်းမှုစတာတွေရှိခဲ့ပါတယ်။အားလုံးကိုခြုံကြည့်ရင်တော့စိုးရိမ်စရာပါပဲလို့ Pointer သတင်းလေးလာမှုဌာနကြီးက Kelly McBride က VOA ကိုပြောပါတယ
်။ News consumers are going to be more easily deceived and more confused about the truth. And we're already
လေပြားမှုတွေထင်အောင်ထင်မှားဖြစ်စေမှုတွေပိုပြီးရှိလာစရာမို့အများပြည်သူတွေအနေနဲ့အမှန်ကိုသိဖို့ပိုပြီးခက်ခဲလာနေတာကိုတွေ့ရကြောင်းအခုဖြစ်နေတဲ့သတင်းမီဒီယာလောကအခြေအနေကြောင့်ပဲလူလူမှာအမှားအမှန်ကိုဆုံးဖြတ်နိုင်မှုအတွက်အခက်အခဲရှိနေရတာဖြစ်တယ်လို့ Pointer သတင်းလေးလာမှုဌာနကြီးရဲ့အရာရှိ Kelly McBride ကသုံးသပ်ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ